ယူရန်နိုင်ငံကနျူကလ িয়ার ဆဲုံတွေမှာတပ်ဆင်ထားတဲ့လူညုံရေးကင်မရာ28ခုကိုဖယ်ရှားလိုက်တာကြောင့်နျူကလ িয়ার လုပ်ငန်းတွေကိုစောင့်ကြည့်ဖို့မလွယ်တော့ကြောင်းနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကြီးကပြောဆိုလိုက်ပါတယ်။အီရန်ရဲ့လုပ်ရဟာစိုးရိမ်စရာစိန်ခေါ်မှုဖြစ်ပြီးမကြာခင်သတင်းပတ်တွေမှာအီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့သိနိုင်တော့မဟုတ်ကြောင်းလဲ IAEA တွေးရမှုချုပ် Rafael Mariano Grossi ကကြာသာရင်းတွေမှာပြောလိုက်တာပါ။ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ရရှိခဲ့တဲ့ဤရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်အသက်သွင်းနိုင်မှုစစ်ဆင်ညှိနှိုင်းမှုတွေကိုအကြီးအကျယ်ထိခိုက်စေတဲ့လုပ်ရဖြစ်နေလဲပြောဆိုသွားပါတယ်။တခြားနျူကလ িয়ার ဆဲုံတွေမှာရှိတဲ့ကင်မရာ40လောက်ကတော့ရှိနေသေးပဲလို့ပြောပါတယ်။ကင်မရာတွေဖယ်ရှားလိုက်တဲ့ဆဲုံတွေထဲမှာတော့နျူကလ িয়ার တန့်စင်တဲ့ Natanz မြောက်ဆဲုံနဲ့ IFIR ကဆဲုံတွေလည်းပါဝင်နေကြောင်း IAEA ကြီးကပြောဆိုထားပါတယ်။ယူရန်နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်အသက်သွင်းနိုင်မှုကြိုးပမ်းမှုတွေကတော့ဧပြီလကစရပ်ဆိုင်နေတာပါ။ကျွမ်းကျင်သူတွေကတော့ယူရန်ဟာနျူကလ িয়ার ဘုံးထုတ်လုပ်နိုင်မဲ့တပ်ဆင်ပြီးသားယူရေနီယံတွေကိုထုတ်လုပ်နိုင်မှုနီးစပ်နေပြီလို့ခန့်မှန်းနေပါတယ်။ယူရန်ကတော့နျူကလ িয়ার လုပ်ငန်းတွေဟာငြင်းချက်နဲ့ရည်ရွယ်ချက်နဲ့သာဖြစ်တဲ့အကြောင်းကောက်ွယ်ပြောဆိုထားတာဖြစ်ပါတယ်။